မြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်ကလက်နက်ကန်ပဋိပက္ခတွေဖြစ်နေတဲ့နေရာတွေမှာထောင်ပေါင်းများစွာသောကလေးတွေဟာအာဓမပြုကျင့်ခံရတာတိတ်ဆုံးတာကိုယ်နဲ့အင်္ဂါချုပ်ရင်းသွားတာအပါအဝင်မတရားပြုကျင့်ခံရကြောင်းတင်းလာနေကအစင်ခံစားထုတ်ပြန်လိုက်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဖာရင်ဟတ်ကတင်းလာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်။ The annual report of the Secretary General on Children on Conflict was published this morning in Virginia Gamba.
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးများနဲ့လက်နက်ကန်ပဋိပက္ခဆောက်ဆိုတဲ့နှစ်ပတ်လည်အစီရင်ခံစာကိုတင်လာနေကထုတ်ပြန်ခဲ့ပါတယ်ဒီအစီရင်ခံစာကိုလာမယ့်ဇူလိုင်လ19ရက်နေ့အင်္ဂါနေ့မှာလုံခြုံရေးကောင်စီကိုတင်သွင်းမှာဖြစ်ပါတယ်လို့ပြောဆိုသွားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့အစိုးရလေးကိုယ်တိုင်ကလေးတွေအပေါ်မှာမတရားကျူးလွန်တဲ့ရှက်စရာကောင်းတဲ့အမည်နဲ့ဆင်းမှာတင်သွင်းဖော်ပြထားပါတယ်တမတော်သို့မဟုတ်မြန်မာစစ်တပ်ဟာကလေးတွေအပေါ်မှာကိုယ်လည်းအင်္ဂါချုံရင်အောင်လှုပ်ခြင်းတပ်ဖြတ်ခြင်းအာရမပြုကျင့်ခြင်းစတာတွေကိုကျူးလွန်တယ်လို့ဖော်ပြထားပါတယ်။ပဋိပက္ခတမပါဝင်နေတဲ့အဖွဲ့ပေါင်း58ဖွဲ့ရှိပြီးတော့အဲ့ဒီထဲမှာအစိုးရနဲ့ပတ်သက်တဲ့အဖွဲ့အစည်း9ဖွဲ့ပါဝင်တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ဤသူကျူးလွန်တဲ့အဖွဲ့တွေကတော့ကွန်ဂိုစစ်တပ်၊စီးရီးယားအစိုးရစစ်တပ်တို့ဖြစ်ပါတယ်။ဒီတပ်ဖွဲ့တွေကစာတင်ကြောင်းနဲ့ဆေးရုံတွေကိုလည်းတိုက်ခိုက်တယ်လို့ဖော်ပြထားပါတယ်။ယူကရိန်းစစ်ပွဲဟာကလေးတွေပေါ်မတရားကျူးလွန်တဲ့နေရာအသစ်တစ်ခုဖြစ်လာနေပြီးကမ္ဘာအနှံ့ကကလေးအပေါ်ကျူးလွန်တဲ့ကြီးလေးတဲ့အမှုပေါင်း 24,000 ကျော်ရှိတယ်လို့ဆိုပါတယ်။ 8,000 ကျော်ဟာအသက်ခံရတာဖြစ်ပြီး 6,310 ဟာကလေးစစ်သားဖြစ်စုဆောင်ခံရတာပါ။ 3,500 ကလိင်မှုဆိုင်ရာစော်ကားခံရတာနေနဲ့သွေးဆောင်ဖြားရောင်းခေါ်ဆောင်ခံရတာဖြစ်တယ်လို့အတွင်းမှုချုပ်ရဲ့ကလေးများနဲ့လက်နက်ကန်ပဋိပက္ခဆိုင်ရာအထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကဖော်ပြထားပါခင်ဗျ။